တန်ကိုရီးယားကမ်းခြေမှာခီးတဲ့တင်တင်မော်တိမောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့လူ289ယောက်ကိုတန်ကိုရီးယားရင်ငုတ်သမားတွေကဆက်လက်ရှာဖွေနေကြပါတယ်။သေဆုံးသူစီးရင်တိုးလာနိုင်ွယ်ရှိပေမဲ့လောလောဆယ်မှာတော့သေဆုံးသူ9ယောက်ရှိတဲ့အကြောင်းကမ်းခြေဆောင်အရာရှိတွေကကြာတာပေးနေကအတည်ပြုပြောဆိုပါတယ်။ရေစီးချောင်းပြင်းထန်ပြီးရှုရည်တွေနဲ့နောက်ကျနေတာမို့လို့ဗုဒ္ဓနေ့အစောပိုင်းတုန်းကနင်းမြုပ်ခဲ့တဲ့ဒီတင်မော်အတွင်ပိုင်းတွေကိုရင်ငုတ်သမားတွေဝင်ရောက်ဖို့ခက်ခဲနေပါတယ်။စနစ်ဒီဂရီစင်တီဂရိတ်လောက်သာအေးတဲ့ရေထဲမှာသင်္ဘောတစ်ခုလုံးဒီပါနှိမ့်မြုပ်နေတာမှာဒီသင်္ဘောအတွင်အသက်ရှင်ကျန်ရည်သူတွေရှိနေသေးသလားဆိုတာကတော့သိချာမသိရသေးပါဘူး။နှိမ့်မြုပ်နေတဲ့သင်္ဘောကိုအထက်ကနေကရိန်းနေနဲ့ဆွဲတင်သွားမယ်လို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကင်ဘျုံသွန်းကပြောပါရယ်
။ကူဂျိုကမို့သူ179명이되어있고사망은신원이확인이돼서모두6명이되겠습니다.
이거때문에ရေကုတ်တမားပေါင်း955ယောက်ရှိကနေရှာဖွေနေပြီးတော့ဂရိတ်ဆက်3ခုနဲ့အခင်းပြပွားတဲ့နေရာကိုမနေ့တုန်းကပဲပို့လိုက်ပါပြီ။နောက်မနေ့ပြန်မနေ့ပိုင်းမှာနောက်ထပ်ဂရိတ်တစ်ခုနဲ့ညနေပိုင်းမှာလည်းနောက်ထပ်တစ်ခုထပ်ပြီးတော့ရအောင်ပါပါလို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကပြောသွားတာပါ။ပျောက်ဆုံးနေသူတွေရဲ့မိသားစုတွေကတော့ကယ်ဆယ်ရေးလုပ်ငန်းတွေနှိမ့်ကွေးတယ်လို့ခန်းစားရပြီးအစိုးရကဒေါသထွက်နေကြပါတယ်။တမရဘတ်ကုန်တဲ့ကတော့ရှာဖွေရင်းတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကတတ်နိုင်သမျှအားလုံးလှုပ်ဆောင်နေတဲ့အကြောင်းဒီစိတ်ပူထိတ်လန့်နေကြတဲ့မိသားစုဝင်တွေကိုနှိမ့်သိမ့်အားပေးဖို့ကြိုးစားခဲ့ပါတယ်ရှင်။